မင်္ဂလာပါရှင်။မြောင်းရီရုံမြင့်တန်ကြားပြည်တွင်သတင်းများကိုဆက်လက်အစီရင်ခံတင်ပြပါမယ်ရှင်။အခုတင်ဆက်ပေးမယ့်သတင်းတွေကတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လှိုင်သာယာမြို့နယ်အတွင်းရှိရန်ကုန်ပသိမ်လမ်းမတစ်ကျောင်းရေစီးရေလာကောင်းမွန်စေရေးဆောင်ရွက်လျက်ရှိမှုအခြေအနေများကိုတွားရောက်ကြည့်ရှုစစ်ဆေးတဲ့သတင်း။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဖွဲ့ဝင်ဒုတိယဝန်ကြီးချုပ်နှင့်ပို့ဆောင်ရေးနှင့်ဆက်သွယ်ဝန်ကြီးဌာနပြောင်းစီဝင်ကြီးဗိုလ်ချုပ်ကြီးမြတ်ထွန်းဦးပို့ဆောင်ရေးနှင့်ဆက်သွယ်ဝန်ကြီးဌာန2025ခုနှစ်မိုးရွာသည်၅မြို့စိုက်ထက်ပွဲအခမ်းအနားတက်ရောက်တဲ့သတင်းနဲ့နောင်ချိုတောက်ကျန်းအုံမခအုံမသိပြင်းလွင်မန္တလေးလမ်းကြောင်းကြီးပြန်လည်ဖွင့်နေနိုင်မှုနဲ့အတူတည်ဆောက်ရေးလုပ်ငန်းများမှအသုံးပြုမဲ့ဘီလက်မြေများကိုဒေသတွင်းသို့လှည့်မြန်စွာပို့ဆောင်တဲ့သတင်းစတဲ့သတင်းတွေပဲဖြစ်ပါတယ်ရှင်။မြောက်ရီရုံမြေတန်းကြားရဲ့တနေတာသတင်းများကို MWD Channel နဲ့ MWD Brady Channel တို့မှနေ့စဉ်မနက်6နာရီမှည12နာရီထိထုတ်လွှင့်ပြသလျက်ရှိပါရဲ့ရှင်
။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်ဝေချုံဝူကြီးမင်းအောင်လှိုင်ဟာကောင်စီတွဲဖက်အတွင်းမှဗိုလ်ချုပ်ကြီးရေဦးနဲ့ခရီးစဉ်မှာလိုက်ပါလာတဲ့အဖွဲ့ဝင်များရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုနဲ့တာဝန်ရှိသူများလိုက်ပါပြီးဒီကနေ့မနက်ပိုင်းမှာရန်ကုန်တိုင်းဒေသကြီးလှိုင်သာယာမြို့နယ်ရှိရန်ကုန်ပသိမ်လမ်းမတစ်လျှောက်ရေစီးလာကောင်းမွန်ရေးဆောင်ရွက်လျက်ရှိမှုအခြေအနေများကိုတွားရောက်ကြည့်ရှုဆက်ဆွေးပါရယ်ပထမအဆုံးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်နဲ့အဖွဲ့ဝင်များဟာလှိုင်သာယာမြို့နယ်ရန်ကုန်ပသိမ်လမ်းမတစ်လျှောက်လမ်းမေးဝဲရံမှာရေစီးလာကောင်းမွန်စေရေးရေနုံမြောင်းများအဆင့်မြင့်တင်မှုနဲ့လူသားစင်းကြံတည်ဆောက်လျက်ရှိမှုအခြေအနေများကိုကြည့်ရှုဆက်ဆွေးပြီးတော်ဝင်ရှိသူများရဲ့တင်ပြချက်များပုံလမ်းဘေးဝန်းရံမှာတန်ရှင်းတာယာပြီးလမ်းအင်ကာရံများနဲ့ပြည့်စုံရေးဆောင်ရွက်ရန်ရေနုံမြောင်းများပိတ်ဆို့မှုမရှိစေရန်ရေထွက်ပေါက်များမှရေများအလွယ်တကူစီးဆင်းသွားနိုင်ရေးစနစ်တကျတွက်ချက်ပြီးတည်ဆောက်သွားရန်နဲ့အခြားလိုအပ်တာများကိုလမ်းညွှန်မှာကြပါရယ်အဲ့နော်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်နဲ့ဖွဲ့ဝင်များဟာညောင်တုံးလမ်းတစ်လျှောက်နဲ့ရွှေပြည်သာမြို့နယ်အမှတ်လေးလမ်းတစ်လျှောက်ရေနုံမြောင်းများအဆင့်မြင့်တင်ဆောင်ရွက်လျက်ရှိမှုမော်တော်ကားလမ်းတိုးချဲ့ခြင်းလုပ်ငန်းများဆောင်ရွက်နေမှုများကိုမော်တော်ယာဉ်များဖြင့်လှည့်လည်ကြည့်ရှုခဲ့ကြတယ်လို့သတင်းရရှိပါတယ်ခင်ဗျာ
ပို့ဆောင်ရေးနှင့်ဆက်သွယ်ရေးဝန်ကြီးဌာနရဲ့2025ခုနှစ်မိုးရွာသည်၅မြို့စိုက်ထက်ပွဲအခမ်းအနားကိုဒီကနေ့မနက်ပိုင်းကနေပြည်တော်စီဝင်သားရရေးကော်မတီရုံးအနောက်ဖက်ရှိငလိုက်ရာဝါရေလွဲစင်မှကျင်းပရာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဖွဲ့ဝင်ဒုတိယဝန်ကြီးချုပ်နှင့်ပို့ဆောင်ရေးနှင့်ဆက်သွယ်ဝန်ကြီးဌာနပြောင်းစုဝန်ကြီးဗိုလ်ချုပ်ကြီးမြတ်ထွန်းဦးဒုတိယဝန်ကြီးများအမြဲတမ်းတွင်ဝင်ဌာနဆိုင်ရာတာဝန်ရှိသူများနဲ့၎င်းတို့ရဲ့ဇနီးများအရာတန်းအမှုရမ်းများတက်ရောက်ကြပါသည်ဆိုပါ၅မျိုးစိုက်ထည့်ဝဲမှာဒုတိယဝန်ကြီးချုပ်နှင့်ပို့ဆောင်ရေးနှင့်ဆက်သွယ်ဝန်ကြီးဌာနပြောင်းစုဝန်ကြီးနှင့်အတူဒုတိယဝန်ကြီးများ၎င်းတို့ရဲ့ဇနီးများကငမြင့်ချင်းနဲ့ငခုံးမသားပေါင်များကိုငလိုက်ရာပါရေလွဲစဲအတွင်း၅မျိုးစိတ်စိုက်ထည့်ပေးကြပါရယ်အဲ့နော်အမြဲတမ်းအတွင်းဝင်ဌာနဆိုင်ရာတာဝန်ရှိသူများနဲ့ဝန်ထမ်းမိသားစုများကငမြင့်ချင်းနဲ့ငခုံးမသားပေါက်ကောင်းရေးတပေါင်းတထောင်ကိုစားနပ်ရိက္ခာပေါ်ကျွယ်ဝါရေးရေတံစာတာများထိန်းသိမ်းရေးငါးမျိုးမပြုံတည်ရေးစတဲ့ကောင်းမြတ်တဲ့ရည်ရွယ်ချက်များဖြင့်ငလိုက်ရာပါရေလွဲစဲအတွင်းငါးမျိုးစိတ်စိုက်ထည့်ပေးခဲ့ကြတယ်လို့သတင်းရရှိပါရရှင
်တမနော်နေဖြင့်ပြည်သူလူအေဂျင်စွာနေထိုင်နိုင်ရေးအတွက်ဒိုင်းစစ်ဌာနချုပ်နေမြင်များလိုက်အကြမ်းဖက်မှုချိန်မုံမှုစစ်ဆင်ရေး counter terrorism operation များကိုဆောင်ရွက်လျက်ရှိရန်ဂူလာ16ရက်မှာအကြမ်းဖက်တောင်းကျမ်းသူများယာယီထိန်းချုပ်ထားတဲ့တောင်ခန်းဒေသတဝိုင်းနဲ့နောင်ချိုမြို့တို့ကိုတပ်မတော်ကအပီးတိုင် ပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်အကြမ်းဖက်သမားများဟာတောင်ခမ်းဒေသတဝိုင်းနဲ့နောင်ချုံမြို့နယ်တို့ကိုယာယီထိန်းချုပ်ထားစဉ်ဒေသခံပြည်သူလူထုအနေဖြင့်၎င်းတို့ရဲ့စီးပွားရေးလုပ်ငန်းများကိုပြစ်ပယ်ကာယာယီနေရဆုံးခါခဲ့ရပြီးပြည်သူလူထုတို့ရဲ့လူမှုစီးပွားဘဝများနှိမ့်ချခဲ့ရပါတယ်။ဒါပြင်အကြမ်းဖက်သမားများအနေဖြင့်နောင်ချုံကြောက်ကြမ်းအုံမခါအုံမတိလမ်းကြောင်းကိုထိန်းချုပ်ပြီးဒေသတွင်ကုန်စည်စည်းစိမ်မှုများရပ်တန့်အောင်လှုပ်ဆောင်ခဲ့ကြပါ၏။အဲလိုလှုပ်ဆောင်ခဲ့မှုကြောင့်နောင်ချုံမြို့ရဲ့အနောက်မြောက်ဘက်ခွန်းမိုင်ကန်ကွာရှိလောင်ဖန်းကြီးရွာနေရှိခရောင်းပီလက်မြေဆက်ရုံမှနေ့စဉ်ထုတ်လုပ်လျက်ရှိတဲ့ပီလက်မြေများကိုမန္တလေးငရင်ကြီးကြောင့်သဘောဘေးအန္တရာယ်ဖြစ်ပေါ်ခြင်းကလိုအပ်လျက်ရှိတဲ့နေရာများကိုလွယ်ကူလင်းမြန်စွာပေးပို့နိုင်ခြင်းမရှိတဲ့အတွက်ပြည်သူလူထုအနေဖြင့်ပီလက်မြေများကိုဈေးနှုန်းမြင့်မားစွာဝယ်ယူသုံးဆွဲနေရကြောင်းသိရပါတယ်။ယခုကတမရုံနေဖြင့်တောင်ခမ်းဒေသတဝိုင်းနဲ့နောင်ချိုမြို့နယ်တို့ကိုထိန်းချုပ်နိုင်ခဲ့ပြီးနောင်ချိုကြောက်ကြမ်းအုံမခါအုံမတိပြည်ုံလွင်မန္တလေးလမ်းကြောင်းကြီးကိုပြန်လည်ဖွင့်လှစ်ပေးနိုင်ခဲ့တဲ့အတွက်ကုန်စည်စည်းစိမ်မှုများလွယ်ကူစွာစည်းစိမ်နိုင်ခဲ့ပြီးဒေသဖွံ့ဖြိုးရေးလုပ်ငန်းများကိုဒီဇိုင်းမှတ်မှတ်လှုပ်ဆောင်လျက်ရှိပါတယ်။ဒါပြင်ဒေသခံပြည်သူများအနေနဲ့လည်း၎င်းတို့ရဲ့နေရဒေသကိုစိတ်အေးချမ်းသာစွာပြန်လည်ဝင်ရောက်လာကြပြီးနေစဉ်လူမှုစီးပွားဘဝကိုအေးချမ်းစွာပြန်လည်ပေါ်ဆောင်လုပ်ကိုင်နိုင်တော့မှာဖြစ်ပါရဲ့တမတော်နေဖြင့်အဆိုပါလမ်းကြောင်းကြီးကိုပြန်လည်ဖွင့်လှစ်ပေးနိုင်ခဲ့တဲ့အတွက်ဒီကနေ့မှလည်းခရောင်းဘီလက်မြေဆက်ရုံမှာဘီလက်မြေများတင်ဆောင်လာတဲ့မော်တော်ယာဉ်59ကြီးဟာတစ်စီးလင်33တန်ဖြင့်စုစုပေါင်း1948တန်စုစုပေါင်းဘီလက်မြေ36588တို့ကိုမန္တလေးမြို့ကိုတွားရောက်ပို့ဆောင်ပေးနေပြီဖြစ်ပြီးဟေးလိုဘီလက်မြေများပြန်လည်ပို့ဆောင်ပေးနိုင်မှုကြောင့်မန္တလေးငရင်ကြီးလှုပ်ခတ်ရာမှာပျက်စီးမှုများဖြစ်ပေါ်ခဲ့တဲ့လူနေအဆောက်အအုံများလမ်းဒဓာများဇေဒီပထိုးများတည်ဆောက်မှုနဲ့အခြားတည်ဆောက်ရေးလုပ်ငန်းများမှာအဓိကလိုအပ်ချက်ဖြစ်တဲ့ဘီလက်မြေများကိုပြည်သူလူထုအနေဖြင့်ဈေးနှုန်းတက်တာစွာဝယ်ယူသုံးစွဲနိုင်တော့မှာဖြစ်ပါရင်နိုင်ငံတော်အစိုးရအနေဖြင့်နိုင်ငံတော်ဝန်ရှိပြည်သူလူထုရဲ့လူမှုစီးပွားဘဝများတိုးတက်မြင့်မားအောင်အဖက်ဖက်မှကူညီလှုံ့ဆော်ဖြည့်ဆည်းဆောင်ရွက်ပေးလျက်ရှိပြီးတမတော်နေဖြစ်လေပြည်သူလူထုစိတ်အေးချမ်းသာစွာနေထိုင်နိုင်ရတဲ့ဒိုင်းဒေသကြီးနဲ့ပြည်내ချို့မှာအကြမ်းဖက်သမားများရဲ့အကြမ်းဖက်မှုအန္တရာယ်မှကင်းဝေးအောင်လိုအပ်တဲ့လုံခြုံရေးလုပ်ငန်းစဉ်များကိုတိုးမြှင့်ဆောင်ရွက်လျက်ရှိတယ်လို့တတင်းရရှိပါရယ်ခင်ဗျာ
မိုးလေဝသနှင့်ဇလဗေဒညွှန်ကြားမှုဦးစီးဌာနမှဒီကနေ့မြန်မာစံတော်ချိန်ညနေ၄နာရီခွဲချိန်တိုင်းထွာချက်များအရာတရုတ်နိုင်ငံတောင်ပိုင်းကမ်းခြေအနီးမှဖြစ်ပေါ်နေတဲ့အာကောင်းတဲ့အပူပိုင်းမုန်တိုင်းဝီဖာဟာအနောက်ဘက်ကိုရွေ့ရှားနေပြီးအခုလ22ရက်နေ့မှဗီယက်နမ်နိုင်ငံမြောက်ပိုင်းဒေသများကိုဆက်လက်ဖြတ်ကျော်နိုင်ကမုန်တိုင်းရဲ့အကျဉ်းကျန်တိမ်တိုင်များဟာမြန်မာနိုင်ငံကိုရောက်ရှိလာနိုင်ခြင်းကြောင့်၎င်းအခုလ24ရက်နေ့မှဘင်္ဂလားပင်လယ်ော်မြောက်ပိုင်းမှာဖြစ်ပေါ်လာနိုင်မဲ့လေဖိအားနဲ့ရက်ဝင်းရဲ့အရှင်ကြောင့်၎င်းကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလေအားကောင်းရာမှာအားအလွန်ကောင်းနိုင်ခြင်းကြောင့်၎င်းအခုလ21ရက်နေ့မှအခုလ26ရက်နေ့အတွင်းနေပြည်တော်ရန်ကုန်တိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးစကိုင်းတိုင်းဒေသကြီးအီယော်ရီတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်ချင်းပြည်နယ်မွန်ပြည်နယ်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာနေရာစိတ်စိတ်မှနေရာအနှံပြမိုးထစ်ချုံရွာကဒေသအလိုက်နဲ့နေရာကွက်ပြီးမိုးကြီးပါမယ်မြမကန်ယူရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာရန်ဖန်ရန်ကမိုးသက်လေပြင်းများကြရောက်ပြီးလှိုင်းကြီးရောင်မှလှိုင်းလွန်ကြီးပါမယ်မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေးဟာတနအိုင်လင်း 35မိုင်မှမိုင်40အထိတိုက်ခတ်နိုင်ပါတယ်။လိုင်းမြေမှာမြမကံယူရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာ10ဘီမှ14ဘီခန့်ရှိနိုင်ပါတယ်။သို့ဖြစ်ပါ၍မိုးသီးထန်စွာရွာသွန်းခြင်းနဲ့အတူလေပြင်းတိုက်ခတ်ခြင်း၊မိုးထစ်ချုံခြင်း၊မိုးကြိုးပစ်ခြင်း၊ကလျက်စီးလက်ခြင်း၊မိုးသီးကြွေခြင်း၊လျှင်းတပြည့်ရေကြီးခြင်းနဲ့မြေပြိုခြင်းစတဲ့တဘာဝဘေးအန္တရာယ်များဖြစ်ပေါ်နိုင်တဲ့အတွေ့အဆိုပါဒေသများရှိကုန်းပြင်ဒေသအနီးမှာနေထိုင်ကြသူများအနေဖြင့်မြေပြိုမှုအန္တရာယ်မြင့်ငယ်ချောင်းငယ်များမှနေထိုင်ကြသူများအနေဖြင့်ရေကြီးရေရှမ်းမှုများကိုကြိုတင်သတိပြုရှောင်ရှားနိုင်မှရန်နဲ့ပြည်တွင်းရေချောင်းသွားလာရေးလေချောင်းပြန်တန်းရေးနဲ့ဆဲမြောင်းတာတမန်များအနေဖြင့်လိုအပ်တာများကြိုတင်ပြင်ဆင်ဆောင်ရွက်ထားနိုင်မှရန်မိုးလေဝသနှင့်ဇလဗေဒညွှန်ကြားမှုဦးစီးဌာနမှသတိပေးနှိုးဆော်ထားတယ်လို့သတင်းရရှိပါရရှင
်။ပြည်ချိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမောင်အောင်ဟာရုပ်ရှင်ထုတ်လုပ်သူလုပ်ငန်းရှင်များနဲ့ဒီကနေ့နေ့လယ်ပိုင်းမှာရန်ကုန်မြို့ဗဟန်းမြို့နယ်ပြန်ကြိုင်းနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနရုပ်ရှင်မြင့်တင်ဌာနခွဲအစည်းအဝေးခန်းမမှာတွေ့ဆုံပြီးရုပ်ရှင်ကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်ညှိနှိုင်းရွှေ့နေပါတယ်။ပထမဆုံးပြည်ထောင်စုဝန်ကြီးကယနေ့ရုပ်ရှင်ဇာတ်ကားများရုံတင်ပြသနိုင်မယ့်အခြေအနေနဲ့ရိုက်ကူးထုတ်လုပ်ရန်လိုအပ်မှုအခြေအနေကို၎င်းရုပ်ရှင်ဇာတ်ကားများရုံတင်ပြသမှုစနစ်ကိုမြန်မာနိုင်ငံရုပ်ရှင်အစည်းအရုံးရုပ်ရှင်ဇာတ်ကားထုတ်လုပ်သူများနဲ့ရုပ်ရှင်ရုံပိုင်ရှင်များညှိနှိုင်းပေါင်းစပ်ပြီးအားလုံးအဆင်ပြေစေမယ့်ရုံတင်ပြသမှုစနစ်ပေါ်ပေါက်လာအောင်ဆောင်ရွက်ရန်လိုအပ်နေမှုအခြေအနေကို၎င်းနိုင်ငံတော်အစိုးရကရုပ်ရှင်ကဏ္ဍဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ပေးနေတဲ့အခြေအနေများကို၎င်းဆွေးနွေးပြောကြားပါတယ်။အေးနော်မြန်မာနိုင်ငံရုပ်ရှင်စီရုံးဥက္ကဋ္ဌဦးကြည်စိုးတို့ရုပ်ရှင်ထုတ်လုပ်သူလုပ်ငန်းရှင်များနဲ့တာဝန်ရှိသူများကရုပ်ရှင်ဇာတ်ကားများယုံတင်ပြသရာမှာကြုံတွေ့ရတဲ့အခက်အခဲများနဲ့ရုပ်ရှင်ဖွံ့ဖြိုးရေးဆိုင်ရာကဏ္ဍအသီးသီးကိုဆွေးနွေးတင်ပြကြပြီးပြည်ထောင်စုဝန်ကြီးကဆွေးနွေးချက်များပေါ်ပေါင်းစပ်ညှိနှိုင်းဆောင်ရွက်ပေးပါတယ်။အလားတူဒီကနေ့မနက်ပိုင်းမှာလည်းပြည်ထောင်စုဝန်ကြီးဟာမြန်မာနိုင်ငံရုပ်ရှင်စီရင်ဥက္ကဋ္ဌဦးကြည်စိုးထုံးနဲ့အတူရုံတန်းဒေသကြီးလဲကူးမြို့နယ်မှာအကောင့်ထေပေါ်ဆောင်ရွက်မဲ့ရုပ်ရှင်မျိုးတော်စီမံကိန်းအတွက်စိတ်ဝင်စားမှုအဆိုပြုလှော်ပေးအပ်ထားတဲ့လုပ်ငန်းရှင်များကိုတွေ့ဆုံပြီးရုပ်ရှင်မျိုးတော်စီမံကိန်းလုပ်ငန်းများဆောင်ရွက်ရမှာအမှုပညာကိုအခြေခံတဲ့လုပ်ငန်းများကိုသာဦးစားပေးဆောင်ရွက်ရနေသတ်မှတ်စည်းမျဉ်းစည်းကမ်းများတိုင်းဆောင်ရွက်ပေးရန်ဆွေးနွေးပြောကြားခဲ့တယ်လို့တင်ပြရှိပါတယ်ခင်ဗျာ။
စမဝင်ကြီးဌာနပြည်အောင်စုဝင်ကြီးဒေါက်တာချာလီတန်းဟာအခုလ19ရက်နေ့မနက်ပိုင်းကမန္တလေးတိုင်းဒေသကြီးပြည်ဦးလွင်မြို့ရှိသူတည်သနာဌာနခွဲပြည်ဦးလွင်ကိုရောက်ရှိပြီးအထက်မြမပြည့်ရှိ MSME များမှထပ်လုပ်တဲ့စားသောက်ကုန်များအရည်သွေးပြည့်မီစွာထပ်လုပ်ရင်ပြည်သူများဘေးအန္တရာယ်ကင်းရှင်းစွာစားသုံးနိုင်ရေးအတွက် MSME များမှထပ်လုပ်တဲ့စားသောက်ကုန်များစွန့်ပစ်ရေးများစမ်းသပ်စစ်ဆေးနေမှုပြည်ဦးလွင်ခရိုင်ရှိ MSME များဖွံ့ဖြိုးတိုးတက်စေရေးတွင်ပြင်းရွေခရိုင်စမှုကြီးကြေးနှင့်စစ်စေးဦးစီးဌာနရုံဖွင့်လှစ်ပြီးလုပ်ငန်းများလေပတ်ဆောင်ရွက်နေမှုအခြေအနေတို့ကိုလှည့်လည်ကြည့်ရှုစစ်ဆေးပါတယ်။ဆက်လက်ပြီးပြည်တော်စုဝင်ကြီးဟာဝန်ထမ်းများနဲ့တွေ့ဆုံပြီးသူတည်သနာဌာနခွဲပြင်းလွင်ကိုအထက်မြမပြည့်ရှိ MSME များမှထုတ်လုပ်တဲ့စားသောက်ကုန်များကိုပြည်သူများဘေးကင်းလုံခြုံစွာစားသောက်နိုင်ရန်ထုတ်ကုန်များနဲ့ပတ်သက်ပြီးအရည်သွေးပြေဝါကဈေးကွက်ထိုးဖောက်နိုင်ရန်တို့အတွက်နိုင်ငံတော်မှဘတ်ဂျက်အရင်းနှီးများစွာစိုက်ထုတ်သုံးစွဲပြီးတိစအကောင့်ထဲပေါ်ဆောင်ရွက်ထားခြင်းဖြစ်လို့မူလရည်မှန်ချက်ကိုပေါင့်မြောက်အောင်မြင်အောင်ဆောင်ရွက်ရမှာဖြစ်ကြောင်းခရိုင်စမှုကြီးကြေးနှင့်စစ်ဆေးဦးစီးဌာနအနေဖြင့်ခရိုင်တွင်းရှိ MSME များရဲ့လိုအပ်ချက်ကိုသိရှိအောင်ဆောင်ရွက်ပြီးထိရောက်တဲ့ကူညီပံ့ပိုးဖြည့်ဆည်းမှုများကိုဆောင်ရွက်ပေးရမှာဖြစ်ကြောင်းမှာကြပါတယ်အဲ့ဒီနောက်ပြည်အောင်စုဝင်ကြီးဟာအောင်မြေသာဇံမြို့နယ်ရှိစက်ပြာဆက်ယုံမန္တလေးနယ်မဟာအောင်မြေမြို့နယ်ရှိမဟာအောင်မြေခရိုင်စက်မှုကြီးကြေးနှင့်စစ်စေးရေးဦးစီးဌာနရုံးတို့ကိုရောက်ရှိပြီးငရင်ကြောင့်ထိခိုက်ပျက်စီးခဲ့တဲ့အဆောက်အဦများစက်ပျက်စီးကိရိယာများပြင်ဆင်ဆောင်ရွက်နေမှုအခြေအနေတို့ကိုလှည့်လည်ကြည့်ရှုစစ်ဆေးကောင်အဆောက်အဦများပြန်လည်ပြင်ဆင်ရမှာမြန်မာနိုင်ငံအဆောက်အုံဆိုင်ရာစံချိန်စံညွန်လမ်းညွှန်ချက်များ2025နှစ်ညီတည်တည်ကြကြလိုက်နာဆောင်ရွက်ရမှာဖြစ်ကြောင်းလုံထုံးလုံနီးနဲ့အညီရှင်လင်းဖယ်ရှားခြင်းများဆောင်ရွက်ရမှာဖြစ်ကြောင်းမှာကြပါရယ် ဆက်လက်ပြီးပြည်တော်စစ်ဝင်ကြီးဟာပြည်ကြီးတကုံမြို့နယ်မန္တလေးစမှုဆောင်အတွင်းရှိလှိုင်းကာလာသွတ်ပြားလိုင်းဖော်လုပ်ငန်းတော်ဝင်သွတ်ပြားလိုင်းဖော်လုပ်ငန်း Top 11တော်လိုင်းဖော်လုပ်ငန်းတို့ကိုရောက်ရှိပြီးကုန်ထုတ်လုပ်မှုလုပ်ငန်းများဆောင်ရွက်နေမှုအခြေအနေတို့ကိုလှည့်လည်ကြည့်ရှုစစ်ဆေးကာပြည်သူများလိုအပ်တဲ့ထောက်ခံပစ္စည်းများကိုလိုအပ်ချိန်မှာရရှိအောင်ထုတ်လုပ်ပေးခြင်းဟာပြည်သူမှပြည်သူကိုကူညီဆောက်ရှောက်ခြင်းဖြစ်လို့ကောင်းမွန်တဲ့ဆောင်ရွက်ချက်ဖြစ်ပါကြောင်းဆွေးနွေးပြောကြားပါတယ်နေ့လယ်ပိုင်းမှာပြည်တော်စစ်ဝင်ကြီးဟာကြောက်စဲမြို့နယ်ရှိစေဝါဆက်ယုံအင်ရောင်အိမ်သောပစ္စည်းဆက်ယုံမင်းစုမြေသားမြို့နယ်ရှိအမှတ်ခွန်အထယ်ဆက်ယုံမြေသားတို့ကိုရောက်ရှိပြီးငရင်ကြောင့်ထိခိုက်ပျက်စီးခဲ့တဲ့အဆောက်အဦများဆက်ပစ္စည်းကရိယာများကိုစစ်ဆေးပြုပြင်ခြင်းလုပ်ငန်းများဆောင်ရွက်နေမှုဆောင်ရွက်ပြီးစီးမှုအခြေအနေတို့ကိုလှည့်လည်ကြည့်ရှုစစ်ဆေးခဲ့တယ်လို့သတင်းရရှိပါတယ်ရှင်
ဟိုတယ်နေခေးသွားလိုင်းဝင်ကြီးဌာနပြည်တော်စုဝင်ကြီးဦးကျော်စဝင်းဟာဒီကနေ့မနက်ပိုင်းမှာသခိုင်းမြို့ပေါ်ရှိဝင်ကြီးဌာနပိုင်းအဆောက်အုံနဲ့မြေနေရာများကိုကြည့်ရှုဆင်ဆဲပြီးနိုင်ငံပိုင်းအဆောက်အုံနဲ့ပစ္စည်းများကိုလေလွင့်ဆုံးရှုံးမှုဖြစ်ပေါ်စေရေးစနစ်တကျထိန်းသိမ်းထားရှိရန်တာဝန်ရှိသူများကိုမှာကြားပါတယ်ဆက်လက်ပြီးပြည်တော်စုဝင်ကြီးဟာဟိုတယ်သခိုင်းမှာသခိုင်းမြို့ပေါ်ရှိဟိုတယ်နဲ့တဲခိုရိတ်တာလုပ်ငန်းရှင်များဟိုတယ်များမှတာဝန်ရှိသူများကိုတွေ့ဆုံပြီးပြည်တော်စုဝင်ကြီးကမန္တလေးငရင်ကြီးကြောင့်ရပ်တန့်သွားတဲ့သခိုင်းမြို့ရဲ့ခရီးသွားလုပ်ငန်းများအများဆုံးပြန်လည်လည်ပတ်နိုင်ရေးအတွက်သခိုင်းမြို့ပေါ်ရှိဟိုတယ်နဲ့ခရီးသွားလုပ်ငန်းလုပ်ကိုင်သူများရဲ့လုပ်ငန်းဆောင်ရွက်မှုများအဆင်ပြေစေရေးအတွက်ညီနိုင်ပေါင်းဆက်ပေးရန်လာရောက်တွေ့ဆုံခြင်းဖြစ်ပါကြောင်းဝင်ကြီးဌာနအနေဖြင့်လိုအပ်တာများကူညီဆောင်ရွက်ပေးသွားမှာဖြစ်ပါကြောင်းပြောကြားပါသည်။အဲဒီနောက်တက်ရောက်လာကြတဲ့လုပ်ငန်းရှင်များနဲ့တာဝန်ရှိသူများကငရင်ကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုအခြေအနေများမိုးမှန်ပြင်းစင်ဆောင်ရွက်နေမှုအခြေအနေများလုပ်ငန်းများလည်ပတ်နိုင်ရေးအတွက်လိုအပ်ချက်များကိုတင်ပြကြရန်ပြည်ထောင်စုဝန်ကြီးနှင့်တာဝန်ရှိသူများကလိုအပ်တာများပေါင်းစပ်ညီနိုင်ဆောင်ရွက်ပေးပါရန်ဆက်လက်ပြီးပြည်ထောင်စုဝန်ကြီးဟာငရင်ကြောင့်ထိခိုက်ပျက်စီးထားတဲ့ပြန်လည်မိုးမှန်ပြင်းစင်လျက်ရှိတဲ့သခိုင်းမြို့ပေါ်ရှိဟိုတယ်နဲ့တဲခိုရိတ်သားများကိုတွားရောက်ကြည့်ရှုဆက်စီကံလုပ်ငန်းများဆောင်ရွက်ရမှာဘေးအန္တရာယ်ကင်းရှင်းစွာဆောင်ရွက်ကြရန်မှာကြပြီးသခိုင်းမြို့ပေါ်ရှိခရီးသွားဆွဲဆောင်ရာနေရာများကိုလှည့်လည်ကြည့်ရှုခဲ့တယ်လို့တတင်းရရှိပါတယ်ခင်ဗျာ
63ချိန်မြောက်တက်မတော်ကာကွယ်ဦးစီးချုပ်တိုင်းတက်မတော်ကြီးရည်လေးတနက်ပြပြိုင်ပွဲပိတ်ပွဲနဲ့စုပေးဝဲကိုဒီကနေ့မနက်ပိုင်းကတက်မတော်ဆက်ပြကွင်းပြင်းဦးတွင်မှာပြုလုပ်ရာအလဲပိုင်းတိုင်းစစ်ဌာနချုပ်မှတာဝန်ရှိသူများအရာရှိစစ်သည်မိသားစုများတိုင်းဖွဲ့ဝင်များနဲ့ပြည်ပွဲဝင်အသင်းများတက်ရောက်ကြပါတယ်။အဲဒီနောက်စူပေးဝဲကိုဆက်လက်ပြုလုပ်ရာပြည်ပွဲအမျိုးအစားလိုက်တူးချင်းစုရရှိသူများအသင်းလိုက်စုရရှိသူများကိုတာဝန်ရှိသူများကစုများနဲ့ဂုဏ်ပြုစုငွေများအသီးသီးပေးရကြပြီးတက်မတော်ပြစ်ခတ်စဉ်အမျိုးသားပြစ်ခတ်စဉ်မှာတိုင်းစုရရှိတဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်ကိုစားပြုအသင်းဒုတိယရရှိတဲ့ကာကွယ်ဦးစီးချုပ်ရုံရှိကိုစားပြုအသင်းတတိယရရှိတဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကိုစားပြုအသင်းတက်မတော်ပြစ်ခတ်စဉ်အမျိုးသမီးပြစ်ခတ်စဉ်မှာဒိုင်းစုရရှိတဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်ကိုစားပြုအသင်းဒုတိယရရှိတဲ့ကာကွယ်ဦးစီးချုပ်ရုံကြီးစခန်းမှုရုံကိုစားပြုအသင်းတတိယဆိုရရှိတဲ့အရှေ့ပိုင်းတိုင်းစစ်ဌာနချုပ်ကိုစားပြုအသင်းအပြည်ပြည်ဆိုင်ရာပြစ်ခတ်စဉ်မှာဒိုင်းစုရရှိတဲ့ကာကွယ်ရေးဦးစီးချုပ်ရုံရှိကိုစားပြုအသင်းဒုတိယရရှိတဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကိုစားပြုအသင်းတတိယရရှိတဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်ကိုစားပြုအသင်းရိုင်ဖယ်လက်ဖြောက်ပွဲစဉ်မှာစံကျေသစ်တင်စုရရှိတဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကိုစားပြုအသင်းရိုင်ဖယ်အမျိုးသားပွဲစဉ်နှစ်မှာစံကျေသစ်တင်စုရရှိတဲ့နေပြည်တော်တိုင်းစစ်ဌာနချုပ်ကိုစားပြုအသင်းနဲ့တကွန်ဆိုင်တိုင်းစုရရှိတဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်ကိုစားပြုအသင်းတို့ကိုတက်မတော်ကာကွယ်ဦးစီးချုပ်ကိုစားအလဲပိုင်းတိုင်းစစ်ဌာနချုပ်မှတာဝန်ရှိသူတို့ကတကွန်ဆိုင်တိုင်းစုကြီးပြစ်ခတ်စင်တိုင်းစုအမှတ်တရတိုင်းငင်နဲ့ဂွန်ပြူစုံဝင်များကိုပေးအပ်ချီးမြှင့်ပါတယ်အဆိုပါတနက်ပြစ်ပြိုင်ပွဲကိုတက်မတော်ကြီးရည်လေးမှပြိုင်ပွဲဝင်အသင်း18သင်းဖြင့်2025ခုနှစ်ဇူလိုင်လ9ရက်နေ့မှဒီကနေ့ထိ ရှင်ပြန်ပြစ်ခတ်ခဲ့ခြင်းဖြစ်တယ်လို့သတင်းရရှိပါတယ်ရှင်
။တမတော်နေဖြင့်ပြည်သူလူထုအေးချမ်းစွာနေထိုင်နိုင်ရေးအတွက်ဒိုင်းစစ်ဌာနချုပ်နေမြများလိုက်အကြမ်းဖက်ချိန်မုံမှုစစ်ဆင်ရေး Counter Terrorism Operation ကိုဆောင်ရွက်လျက်ရှိရန်ဂုလ16ရက်နေ့မှာအကြမ်းဖက်တောင်းကျမ်းသူများယာယီထိန်းချုပ်ထားတဲ့တောင်ခန်းဒေသတဝိုင်းနဲ့နောင်ချိုမြို့တို့ကိုတမတော်ကအပီးတိုင်ပြန်လည်ထိန်းချုပ်နိုင်ခဲ့မှုပေါ်နောင်ချိုမျိုးရှိဒေသခံတိုင်းရင်းသားပြည်သူများအနေဖြင့်ဝမ်းသာစွာအားပေးထောက်ခံကြိုဆိုလျက်ရှိပါသည်။ဒါပြင်အခုလ19ရက်နေ့မှာလည်းနောင်ချိုမျိုးမှာအစိုးရရဲ့အုပ်ချုပ်မှုရန်နေရာများဖြစ်တဲ့ရုံးဌာနများပြန်လည်ဖွင့်လှစ်နိုင်ရင်ဒေသခံတိုင်းရင်းသားပြည်သူများရဲ့ပြင်ကြရေး၊ကျန်းမာရေးဆိုင်ရာများလူမှုစီးပွားဘဝဖွံ့ဖြိုးတိုးတက်စေရေးအတွက်ရှမ်းပြည်နယ်ဝန်ကြီးချုပ်ဦးအောင်အောင်ကာကွယ်ရေးဦးစီးချုပ်ယုံကြည်မှဒုတိယပူဇော်ကြီးနန္ဒဦးပြည်내အစိုးရအဖွဲ့ဝင်ဝင်ကြီးများပြည်내အဆင့်ဌာနဆိုင်ရာတာဝန်ရှိသူများသက်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့ကြီးများမှတာဝန်ရှိသူများဟံနောင်ချုံမြို့ကိုတာရောက်ပြီးဒေသခံတိုင်းရင်းသားပြည်သူများကိုလိုအပ်တဲ့အကူအညီထောက်ပံ့ရေးပစ္စည်းများစားသောက်ဖွယ်ရာများအသုံးဆောင်ပစ္စည်းများပေးအပ်ကြပါသည်ရှမ်းပြည်နယ်ဝန်ကြီးချုပ်ဦးအောင်အောင်ဒုတိယပူဇော်ကြီးနန္ဒဦးပြည်내ဝန်ကြီးများပြည်내အစိုးရအဖွဲ့အထွေမှုတာဝန်ရှိသူများလိုက်ပါပြီဒီကနေ့မနက်ပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့သာသနာ2500ဇီတော်ကိုတိုက်ရောက်ပြီးပန်းရှည်ချန်းစင်မီဆက်ကလူတန်းကဇီတော်အားဖူးမြော်ကြေညိုပါတယ်အိမ်မတစင်ပြည်နယ်ဝန်ကြီးချုပ်နဲ့ဖွဲ့ဟာနောင်ချုံမြို့မြို့ဦးကျောင်းတိုက်ကိုတိုက်ရောက်ပြီးနောင်ချုံမြို့ပေါ်ရှိဆရာတော်ကြီးဆေပါအားဖူးမြော်ကြေညိုကလူပဲပစ္စည်းများနဝကံမအနှုံငယ်များစံစီစာကလေးပင်များဆက်ကလူတန်းကြပြီးမြို့ဦးကျောင်းတိုင်းစီရတော့ဦးအင်ကူရာထံမှတရားတော်နာယူကလူတန်းမှုစုစုတွဲရေဆက်သွန်လောင်အမြောက်ပေးဝေကြပါတယ်။ဟေးနော်ပြည်내ဝင်ကြီးချုပ်နယ်ဖွဲ့ဟာနောင်ချုံမြို့အမတ်တအခြေခံပညာအထက်တန်းကျောင်းမှတက်မတော်သားများရဲတပ်ဖွဲ့ဝင်များကစူပေါင်းတန်ရှင်ဆောင်ရွက်နေမှုကိုကြည့်ရှုအားပေးပြီးပြည်내ဝင်ကြီးချုပ်ကအခုလ25ရက်နေ့မှာကျောင်းများဖွင့်လှစ်နိုင်ရတဲ့ကျောင်းသားကျောင်းသူများကိုဗလာဆောက်ခေတံကျောင်းဝင်းစုံများအခမဲ့ဆောင်ရွက်ပေးရန်ဆရာဆရာမများအမြဲဆုံးရောက်ရှိအောင်ဆောင်ရွက်ပေးရန်လိုအပ်ပါကြောင်းကျောင်းပြင်ရှိဈေးဆိုင်ခန်းများတန့်ရှင်းဆောင်ရွက်ပေးရန်ပညာရေးဌာနမှတာဝန်ရှိသူများကိုမှာကြပြီးနောင်ချိုပညာရေးမှုရုံးကိုတွားရောက်ကြည့်ရှုကံတာဝန်ရှိသူများရဲ့တင်ပြချက်များပေါ်လိုအပ်တာများပေါင်းဆက်ဖြည့်ဆည်းဆောင်ရွက်ပေးပါရန်အေးနော်နောင်ချုံမြို့ဗုဒ္ဓသာသနာရောင်ကြီးဗိမ္မာန်တော်မှာဒေသခံပြည်သူများကိုတမတော်စေတဖွဲ့နဲ့ကျမ်းမာရေးဝန်ထမ်းများကစေကုသပေးနေမှုကိုပြည်내ဝင်ကြီးချုပ်နဲ့ဖွဲ့ကကြည့်ရှုပြီးဒေသခံပြည်သူများကိုရင်းရင်းနှီးနှီးနှုတ်ဆက်အားပေးစကားပြောကြားပါတယ်အေးနော်ပြည်내ဝင်ကြီးချုပ်နဲ့ဖွဲ့ဟာနောင်ချုံမြို့မြို့တော်ခမ်းမမှာတန်ရှင်းဆောင်ရွက်နေမှုကိုတွားရောက်ကြည့်ရှုဆက်စပ်ပြီးအဓိကကျတဲ့နေရာများကိုလက်ရှိမီရရှိအောင်ဦးစားပေးဆောင်ရွက်ပေးရန်သက်ဆိုင်ရာဌာနများကိုမှာကြပြီးဒေသခံပြည်သူများကအိမ်ဆိုင်ဖွင့်လှစ်ရောင်းဝယ်နေမှုကိုကြည့်ရှုကံရင်းရင်းနှီးနှီးနှုတ်ဆက်အားပေးစကားပြောကြပြီးတောင်းကျမ်းသူများရဲ့အဖျက်လို့ရများကြောင့်ထိခိုက်ပျက်စီးသွားတဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနယုံနေနောင်ချိုရဲစခန်းကိုတွားရောက်ကြည့်ရှုစစ်ဆေးကတာဝန်ရှိသူများကိုလိုအပ်တာများဖြည့်စွက်မှာကြားခဲ့တယ်လို့တင်ပြရှိပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ရှိနေမြေကန်တက်မတော်စေယုံမှာတက်ရောက်စေကူတာမှုခံယူလျက်ရှိတဲ့အရာရှိစစ်သည်မိသားစုဝင်များနဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ဝင်များကိုဒီကနေ့မနေ့ပိုင်းကအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှဗိုလ်ချုပ်ကျော်စွာဦးနဲ့အဖွဲ့ဝင်များကတွားရောက်ကြည့်ရှုပြီးတူးချင်းရဲ့ယောဂါဖြစ်ပွားမှုစေဝါကုသပေးထားမှုနဲ့ကျန်းမာရေးတိုးတက်ကောင်းမှုအခြေအနေများကိုရင်းရင်းနှီးနှီးမေးမြန်းအားပေးစကားပြောကြပြီးဂွန်ပြုချင်းမြင့်ဝင်များနဲ့စားသောက်ဖွဲ့ရများပေးရပါတယ်အဲ့ဒီနောက်တိုင်းမှုနဲ့ဖွဲ့ဝင်များဟာစေရုံဝင်တွင်လှည့်လည်ကြည့်ရှုစစ်ဆေးပြီးလိုအပ်တာများပေါင်းစပ်ညီနိုင်ဆောင်ရွက်ပေးခဲ့တယ်လို့သတင်းရရှိပါရရှင
်ပြည်တော်စုနယ်မြေနေပြီးတော့ဩဒရာဒီရီမြို့နယ်မှာဂုလ19ရက်နေ့ကလူရက်မှုကျူးလွန်သူတရားခံအမျိုးသား3ဦးကိုတပ်သေးခံပြစ်စီများနဲ့တူဖမ်းဆီးရမိခဲ့ကြောင်းသိရပါတယ်ဖြစ်စဉ်မှာဂုလ19ရက်နေ့ မနက်ရှင်းနာရီအချိန်မှာဩဒတိတိမျိုးနဲ့အမတ်တေမီသက်စကန်အနောက်ဘက်တော်တွင်မီးသွေးဖို့နေမှာကိုရွာတပေကုန်းချီရွာလေးကျွန်းမှန်တိုင်းဖုန်ကြီးကျောင်းမှာကပိယဖြစ်သူဦးလှဝင်84နှစ်ကိုဒဏ်ရာများဖြင့်တည်ဆုံးနေတာကိုတွေ့ရှိရပြီးတရားခဏ်များစီးစစ်ဖော်ထုတ်ဖမ်းဆီးရမိနိုင်ရေးအတွက်ဖျားကုန်းမျိုးမှရေစကန်ပ34မြင်ဆောင2025ရာသတ်ကြီးပုံမှ300နှစ်ဖြင့်အမှုဖွင့်ဆောင်ဆန်းခဲ့ပါရင်အမှုမှာတရားခဏ်များဖမ်းဆီးရမိနိုင်ရေးအတွက်ရဲတပ်ဖွဲ့ဝင်များကစုံစမ်းရှာဖွေစစ်ဆေးခြင်းများကိုဆောင်ရွက်ခဲ့ရန်အခင်းမဖြစ်မီရန်များကအဆိုပါဖုန်ကြီးကျောင်းမှရောက်ရှိနေတဲ့ကိုရွာတပေကုန်းကျေးရွာနေနိုင်မင်းထွန်းခေါ်ပူပူဆက်ရှင်နေဇွဲခန့်နိုင်ခေါ်ဇွဲခန့်18နှစ်နေရေတာရှင်မြို့နယ်တရတော်ကျေးရွာနေစမ်းမင်းကြီးခေါ်ပေါတူ28တိတို့တုံးကုန်မတင်ကားတဲ့အတွက်စစ်ဆေးခင်ရာလူတက်လူရမှုကျူးလွန်ခဲ့ကြောင်းပေါ်ပေါက်ပြီးကျူးလွန်ရာမှာအသုံးပြုခဲ့တဲ့အရှိနှစ်ပေကန်းရှိထင်းချောင်းနှစ်ချောင်းဝိဘုအမျိုးစားတက်တီကံဖုံးတလုံးနဲ့အတူဖမ်းဆီးရမိခဲ့ပါတယ်ဖန်စီရမိတရားခံများရဲ့ထွက်ဆိုကြရန်၎င်းတို့သုံးဦးဟာငွေကြေးလိုအပ်ချက်ကြောင့်ကပိယဖြစ်သူဦးလာဝင်းထံမှပတ်စံများလူရန်တိုင်ပင်ပြီးအခုလ16ရက်နေ့ညနေ4နာရီချိန်မှာဦးလာဝင်းရဲ့မိသွေးဘုံဤဝယုံပင်အောက်မှာအရက်သေးစာတောက်စားကန်ဆောင်ဆိုင်ပြီးဦးလာဝင်းကိုနိုင်မင်းထွန်းခေါ်ပူပူကအသိဉာဏ်လာတဲ့ထင်းချောင်းဖြင့်ရိုက်နှက်ခဲ့ပြီးမောင်းလျက်လဲကျသွားတဲ့ဦးလာဝင်းကိုစမ်းမင်းကြီးခေါ်ပေါတူကဆွဲလန်ပြီးကနိုင်မင်းထွန်းခေါ်ပူပူနဲ့ဇွဲခန့်နိုင်ခေါ်ဇွဲခန့်တို့ကထင်းကျောင်းများနဲ့ဝိုင်းဝန်းရိုက်နှက်ပြီးဦးလာဝင်းကန်ဆောင်တဲ့ဘီဘုံမျိုးစားအဖြူရောင်လက်ကင်ဖုံးနဲ့လွေထွင်မှာငွေကျပ်8,200ကိုလူရယူဆောင်ခဲ့ကြကြောင်းစစ်ဆေးပေါ်ပေါက်ခဲ့ပါရင်အဲ့ဒီဖြစ်စဉ်မှာလူတက်လူရမှုကျူးလွန်သူနိုင်မင်းထွန်းခေါ်ပူပူဇွဲခန့်နိုင်ခေါ်ဇွဲခန့်နဲ့စမ်းမင်းကြီးခေါ်ပေါတူးတို့သုံးကဥပဒေနဲ့ညီထီအောင်စွာအေးအေးယူနိုင်ရေးဆောင်ရွက်လျက်ရှိကြောင်းနဲ့ရရွာအေးချမ်းတာကြီးနဲ့တရားဥပဒေစိုးမိုးရေးအတွက်လုံခြုံရေးတပ်ဖွဲ့ဝင်များကအချိန်နဲ့တပြေးညီဆက်လက်ဆောင်ရွက်လျက်ရှိတယ်လို့သတင်းရရှိပါတယ်ခင်ဗျာ။